အင်းကြီးတင်ဘင်္ဂလားဒေ့ရှ်နိုင်ငံကလှေစီးပြေးဒုက္ခသည်တရားနယ်သုံးကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကိုမနစ်တနင်္လာနေ့ကလွှဲပြောင်းပေးလိုက်တယ်လို့မြန်မာအာဏာပိုင်တွေကပြောပါတယ်။ကပ်ပလီပင်လယ်ပြင်အတွင်းမှာမြန်မာရေတပ်ကကယ်တင်ခဲ့တဲ့ဒုက္ခသည်900ကျော်တဲ့ကအခုတစ်ချိန်အပါအဝင်ဒုက္ခသည်929ဦးကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကလွှဲပြောင်းပေးခဲ့ပြီးကျန်နေတဲ့ဒုက္ခသည်တွေကိုလည်းမကြခင်လွှဲပြောင်းပေးနိုင်ဖို့စီစဉ်နေတယ်လို့ပြောပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြမှာပါရှင့်။
ရခိုင်ပြည်နယ်တွင်းမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလေစီးပြေးဒုက္ခသည်103ယောက်ကိုမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုအောက်တိုဘာ12ရက်နေ့မှာလွှဲပြောင်းပေးလိုက်ပါတယ်။ဒုက္ခသည်တွေကိုလွှဲပြောင်းပေးခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးဒီကိစ္စမှာဥဆောင်ပါဝင်ခဲ့တဲ့မောင်တော်ခရိုင်လူမှုကြီးကြပ်ရေးနဲ့မြို့သားမပုံတင်ရေးဦးစီးဌာနကအရာရှိဦးစောနိုင်က VOA ကိုအခုလိုပြောပြပါတယ
်။ဒီနေ့ကျွန်တော်တို့ပုံမျိုးဟိုလဝဲမျိုးအုပ်ချုပ်မှုရုံးအစည်းအဝေးခတ်မှာပါပဲ။ဆရာတော့မြန်မာစံတော်ချိန်7နာရီပေါ့ဘင်္ဂလားဒေ့ရှ်စံတော်ချိန်7နာရီပွဲမှာဒီကမြန်မာနိုင်ငံဘက်ကတော့ဒါကျွန်တော်ဥဆောင်တဲ့အဖွဲ့ပေါ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတော့ကော့ပဒါစ်ရှေ့ဆိုင်အမတ်ဆက်ကိုနေသားတော်တရင်ရိုက်တင်ရင်းမှုအက်ဒီရှင်နယ်ဒရိုက်တာအမေဂျာအမရစ်ဦးသာဆောင်ဥဆောင်တဲ့အဖွဲ့ဒီနိုင်ငံရဲ့အစည်းအဝေးကျင်းပပါတယ်ကျင်းပပြီးတော့ကျွန်တော်တို့ဒီလက်ထောက်လက်ခံမှုလက်မဲ့ပြီးထိုးပါတယ်ပြီးလို့ရှိရင်မြန်မာစံတော်ချိန်7နာရီ30ပေါ့ဘင်္ဂလားဒေ့ရှ်စံတော်ချိန်7နာရီမှာပဲဒီနဇမရဲ37မှာရှိတဲ့ဘင်္ဂလားဒေ့ရှ်မြန်မာစစ်ကြေးတရားပါပဲပြောတော့ပါသူပြအုံးကိုလွှဲပြောင်းပေးရပါတယ်ခင်ဗ
ျဒီဒုက္ခသည်တွေကိုရခိုင်ပြည်နယ်အတွင်းကတောင်ပြူလဝဲစခန်းမှာထိန်းသိမ်းထားတာဖြစ်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံစလုံးကစီစစ်အတီးပြူပြီးမှအခုလိုလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်အခုနောက်ဆုံးအခြေအနေအရတောင်ပြူလဝဲဒုက္ခသည်စခန်းမှာနောက်ထပ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလေစီးပြေးဒုက္ခသည်80ကျော်ချန်နေသေးတယ်လို့သူကပြောပါတယ်ဒီလူတွေကိုစီစစ်အတီးပြူထားပြီးဖြစ်ပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကလွှဲပြောင်းပေးဖို့တော့ရက်မတတ်မသေးဘူးလို့ဦးစောနိုင်ကပြောပါတယ်
။ဒီတော့ကျွန်တော်တို့အောက်ရှေ့မှာလည်းကျွန်တော်တို့ဒီဟိုဆွေးနွေးမှုတွေလုပ်ပါတယ်။ဟိုအများဆုံးကျွန်တော်တို့လွှဲပြောင်းလက်ခံပေးဖို့နောက်တစ်ခါကျွန်တော်တို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ဒီနိုင်ငံတကာဆိုင်ရာဝန်ကြီးဌာနရှင်းရှင်းလင်းလင်းဟိုအပြည့်အလဲဆက်သွယ်ပြီးတော့ဟိုအများဆုံးလွှဲပြောင်းနိုင်ဖို့အတွက်သူဆက်လက်ပြီးဆောင်ရွက်လည်းရှိပါတယ်ခင်ဗျာ။ဒီတော့မတတ်မသေးဘူးကသူတို့ကတော့ဒီအများဆုံးပေါ့ as well as possible ပေါ့ကျန်တဲ့ကြောင့်အများဆုံးလွှဲပြောင်းပေးဖို့ဆိုတဲ့ကတိကွမျိုးတော့ပေးပါတယ်ခင်ဗျာ။
ပြီးခဲ့တဲ့ဂျွန်လကနိုင်ငံသားစီးစစ်မှုတွေလုပ်ပြီးချိန်ကစပြီးတော့အခုတချိန်လွှဲပေးတဲ့လေစီးပြေးဒုက္ခသည်103ဦးအပါအဝင်929ဦးကိုအတုပ်6တုပ်ခွဲပြီးတော့မြန်မာနိုင်ငံဘက်ကပြန်ပို့ပေးခဲ့ပြီးဖြစ်ပါတယ်။စုံစမ်းစစ်ဆေးမှုတွေအရတော့လူမောင်ခိုကူးသူတွေကအဲ့ဒီလေစီးပြေးဒုက္ခသည်တွေကိုထိုင်းနဲ့မလေးရှားနိုင်ငံတွေမှာအလုပ်ရမယ်ဆိုပြီးတော့ဖျားယောင်းပြီးလူမောင်ခိုကူးခဲ့တာဖြစ်တယ်လို့မြန်မာအာဏာပိုင်တွေဘက်ကပြောပါတယ်။လူမောင်ခိုကူးမှုတွေနဲ့ပတ်သက်ပြီးအရှေ့တောင်အာရှဒေသတွေနိုင်ငံတွေမှာအပြင်းထန်နေနေလာချိန်မှာမြန်မာနိုင်ငံကတော့လူမောင်ခိုကူးမှုတွေတရားမဝင်နေဆက်ဖျက်ချော်ဝင်ရောက်မှုတွေနဲ့ပတ်သက်ပြီးတော့ဝေဖန်ခံနေရတာဖြစ်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ဟာတစ်ဖက်နဲ့တစ်ဖက်တရားမဝင်ခိုးဝင်ဝင်ရောက်တဲ့ဒုက္ခသည်တွေအများအပြားရှိနေတဲ့နေရာလဲဖြစ်တဲ့အတွက်နယ်စပ်လုံခြုံရေးနဲ့ပတ်သက်ပြီးဘာတွေလှုပ်ဆောင်ထားသလဲဆိုတာကိုတော့ရခိုင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားမပုံတရေးဦးစီးဌာနညွှန်ကြားရေးမှူးဥက္ကင်စိုးကအခုလိုရှင်းပြပါတယ
်ကျွန်တော်တို့ရှိမှာနေဆက်မှာမိတဲ့ဟာဒီမှန်တယ်များတခါတည်းတရားဆိုတဲ့ထောင်းချတယ်ပြီးတော့ပြန်လွတ်တယ်နေဆက်မှာတော့တောက်လျှောက်ကလာကျွန်တော်တို့ဝင်ပေါက်ထပ်ပေါက်ဒီအားလုံးမှာစောင့်ပြီးတော့မှကျွန်တော်တို့ကစစ်ဆေးချက်မှတ်ထားပြီးလုပ်ပါတယ်အဲ့မှာကျွန်တော်တို့ကမိတဲ့လူကိုတရားစွဲပါတယ်ကျွန်တော်တို့ခိုးဝင်တဲ့လူတွေကတရားစွဲပြီးတော့မှကျွန်တော်တို့ကထောင်းပိုင်းပြင်နေတာပေါ့အဲ့လိုလုပ်ပါတယ်ဒါကကျွန်တော်တို့လက်ရှိကအနောက်ဘက်မကဖတ်မှာကျွန်တော်တို့ဟိုပါပေါ့နေသားကောက်ရင်းနဲ့ပူးပြီးတော့မှလောက်ဝကဝင်နိုင်အရာ220တဲ့ကျွန်တော်ပူးပေါက်မှုဆောင်ရွက်နေတာဖြစ်ပါတယ်အတားပြင်ကျွန်တော်တို့ဘက်ကခရိုင်ကခရိုင်နဲ့မြို့နယ်ဝန်ထမ်းအင်အားတွေနဲ့လည်းပေါင်းဆက်ပြီးတော့မှဒီမှာလက်ဆက်တခြားမှာရှိတဲ့ကျွန်တော်တို့ကင်းစခန်းတွေအဲ့ဒါအဝင်ထွက်တွေကဒီလိုနေရာမျိုးတွေမှာစောင့်ကြည့်ပြီးတော့ကျွန်တော်တို့စစ်ဆေးဆောင်ရည်လည်းရှိပါတ
ယ်။နေသက်လုံခြုံရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘက်ကနေသားအောင်တက်မှုဥတင်ကိုကိုကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဖိကြားခဲ့ခြင်းမရှိခဲ့ပါဘူး။နိုင်ငံတွင်းကိုတရားမဝင်ဝင်ရောက်တာတွေကိုကာကွယ်တားဆီးဖို့အတွက်နိုင်ငံသားများမတရားဝေရောက်မှုကိုကာကွယ်တားဆီးရေးအဖွဲ့ဖွဲ့စည်းထားပြီးတော့အဲ့ဒီအဖွဲ့ကိုနေသားဆောင်ရဲတပ်ဖွဲ့အကောက်ခွန်နဲ့လူမှုကြီးကြပ်ရေးဌာနတွေနဲ့ဖွဲ့စည်းထားတာဖြစ်တယ်လို့ဦးခင်စိုးကရှင်းပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအခုတစ်ချိန်ပြန်ပို့လိုက်တဲ့ဒုက္ခသည်တရားကျော်အပါအဝင်စုစုပေါင်းဒုက္ခသည်900ကျော်ကိုမြန်မာရေတပ်ကရခိုင်ပြည်နယ်မောင်းတော့နဲ့အီယော်ရီတိုင်းဖြာပုံဒေသပေါ်မှာမြန်မာရေပိုင်နဲ့တွင်ကင်းလည်နေစဉ်မှာကယ်တင်ခဲ့တာဖြစ်ပါတယ်။အဲ့ဒီကအနည်းစုကမြန်မာနိုင်ငံကမွတ်စလင်တွေဖြစ်ကြပြီးအများစုဟာဘင်္ဂလားဒေ့ရှ်နိုင်ငံကဖြစ်တယ်လို့မြန်မာနိုင်ငံဘက်ကအတည်ပြုထားပါတယ်ခင်ဗျာ